Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မေလ17ရက်တနင်္လာနေ့ညနေပိုင်း VOA မြန်မာပိုင်းအတံလွင့်စီစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်ကျွန်မဆုမမရှင်ဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူပါမယ
်ကျွန်တော်ရန်တိုင်းမှာဒီမနက်ထူးခြားတဲ့သတင်းတွေမှာတော့အမေရိကန်မှာကျင်းပမဲ့ American Arab ထိပ်သီးဆွေးနွေးပွဲကို Saudi Arabia ဘုရင်ဆာမန်တက်ရောက်မှာမဟုတ်ဘူးလို့ Saudi ဘက်ကပြောလိုက်ပါတယ် Indonesia နဲ့ Malaysia ခန့်လို့ရေပြင်မှာလေတစင်းနဲ့လိုက်ပါလာတဲ့ Rohingya 1400ချောကိုတနနေ့မှာကယ်တင်ရမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကတော့အခုညနေခင်းမှာမအေးသန္တာကျော်နဲ့အတူတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်တင်ဆက်ပေးမယ့်သတင်းထူးတွေထဲမှာဆိုရင်တော့အင်ဒိုနီးရှားနဲ့မလေးရှားကံရိုးတန်းကိုတနင်္ဂနွေနေ့ကနေစလို့လှေစီးပြေဒုက္ခသည်တွေရောက်လာတာ2000ကျော်ရှိသွားပြီဖြစ်တယ်ဆိုတဲ့သတင်းနဲ့အတူဒီဒုက္ခသည်တွေဟာမြန်မာနိုင်ငံကလာတယ်ဆိုတဲ့အပေါ်မှာအင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတယုံဘက်ကအတိမပြုသေးပါဘူး။နောက်ကရင်နီပါတီနဲ့ကြားပြည်နဲ့အစိုးရကြားစီယုံရဲခီးစင်နဲ့ပတ်သက်ပြီးအခြေတင်ဖြစ်နေတဲ့အပေါ်
စီယုံရဲခီးစင်ကတော့သူကအပေါ်တည်ုံမှာပေါ့တကယ်လို့သူတို့ကမကျန်တဲ့ဒါစီရင်သွား
နောက်ပိုင်းမှာအပြည့်စုံတင်ဆက်ပေးပါမယ်ရှင်ပညာရေးပြုပြင်ပြောင်းလဲဖို့ဒေါက်တာသိန်းလွင်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအေးတန်နာကျော်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားကအင်ရှင်ဖြစ်အခုသတင်းပတ်အတွင်းမှာလက်ခံကျင်းပသွားမယ့်အမေရိကန်အာရက်ထိပ်သီးဆွေးနွေးပွဲကိုဆော်ဒီအာရေဗျာဘီယန်ဆာမန်တက်ရောက်မှာမဟုတ်ပဲအီမီရော်မှာပြုလုပ်ဖို့စီစဉ်ထားတဲ့အစည်းအဝေးကိုလည်းဖြတ်လိုက်တယ်လို့ Saudi Arabia နိုင်ငံသားရေးဝန်ကြီး Adel Al Jubeir ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုဗဟုထုနေ့မှာစတင်မှာဖြစ်ပြီးတော့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်မှုကောင်စီအဖွဲ့ဝင်6နိုင်ငံကကိုယ်စားလှယ်တွေအင်မီရော်မှာတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်အဲဒီနောက်တော့သမ္မတအိုဘားမားအနာယူပန်းဖြေတဲ့ Camp Davis ခန်းမှာကြာသပတေးနေ့မှာဆက်ပြီးတော့ဆွေးနွေးကြမှာပါSaudi Arabian Salman ကသူ့ကိုယ်စားအင်ရှင်မင်းသား Mohammed bin Nayef ကိုဆေးလွတ်မှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး Jubeir ကပြောပါတယ်ဒီညီလာခံကအိနီးချင်းယီမန်နိုင်ငံမှာလူသားချင်းစာနာတဲ့အကူအညီတွေပေးဖို့အတွက်900ကျားအပြည့်ရက်စဲမာနဲ့တိုက်နေတယ်လို့သူကပြောပါတယ်။ယီမန်နိုင်ငံမှာအစိုးရကိုတိုက်နေတဲ့သဘုံတွေကိုဆော်ဒီဥဆောင်တဲ့မဟာမိတ်တပ်တွေကလေကြောင်းကနေတိုက်ခိုက်နေတာပါ။အခုလိုအပြောင်းလဲလုပ်တာဟာအကြောင်းတစ်စုံတစ်ရာကြောင့်မဟုတ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေဘက်ကပြောပါတယ်။ဆော်ဒီဘီယာဆာမန်ကဒီထိပ်သီးဆွေးနွေးပွဲကိုမတက်ရောက်တာကြောင့်ကာတာနဲ့ကူဝိတ်နိုင်ငံခေါင်းဆောင်တွေကပဲသူတို့ရဲ့ကိုယ်စားလှယ်အဖွဲ့တွေကိုဦးဆောင်သူအဖြစ်နဲ့လာကြမှာဖြစ်ပါတယ်။ကူဝိတ်ဆော်ဘာဆဘာအယ်ဆဘာဟာတနင်္ဂနွေနေ့ကဝါရှင်တန်ကိုထွက်ခွာလာခဲ့ပြီးတော့ကာတာဆော်ဘာရှိတ်အယ်တနီဟာတနင်္လာနေ့မှာဒိုဟာကနေထွက်ခွာလာမှာဖြစ်ပါတယ်ခင်ဗျာ။
ယီမန်နိုင်ငံမှာဖြစ်ပွားနေတဲ့လက်ရှိတိုက်ခိုက်မှုတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဝင်နိုင်ဖို့ယာယီရက်စဲထားမဲ့နေ့မရောက်ခင်တည့်ရက်အထိဟူသီတပုံတွေကိုဆော်ရီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ဆော်ရီနေဆက်နာကအစာရာဒေတာမှာရောယီမန်အနောက်တောင်ပိုင်းကတိုက်စ်ဒေတာနိုင်ငံအရှေ့ပိုင်းကယီနန်ထရက်မရစ်ပြည်နယ်တို့မှာတိုက်လေယာဉ်တွေနဲ့ပုံကျဲနေတာပါ။ယီမန်ပြည်သူတွေအတွက်အထူးလိုအပ်နေတဲ့စားရည်ရိတ်ခါစေဝါနဲ့လောင်စာတို့ကိုဖြန့်ဝေဖို့အပြည့်အခက်ရက်စဲရေးအဆိုပြုချက်ကိုဆော်ရီနဲ့အမေရိကန်အရာရှိတွေတနင်္လာနေ့တပတ်တုန်းကကြေညာခဲ့ကြတာဖြစ်ပါတယ်။အင်္ဂါနေ့မှာစတင်မဲ့အဲ့ဒီအစီအစဉ်ကိုသဘောတူကြောင်းဟူသီတပုံတွေကတနင်္လာနေ့မှာပြန်ပြောသွားပါတယ်။ဒီအတောအတွင်းမှာလေဆော်ရီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းစစ်ဆင်မှုမှာပါဝင်ရင်းနဲ့ပျောက်ဆုံးသွားတဲ့မော်ရိုကိုလေတဲ့ F-16 တိုက်လေယာဉ်ဘာဖြစ်သွားလဲဆိုတာစုံစမ်းစစ်ဆေးနေတယ်လို့မော်ရိုကိုစစ်တပ်ကပြောပါတယ်။အဲဒီတိုက်လေယာဉ်ကိုတနင်္ဂနွေနေ့ညနေပိုင်းမှာနောက်ဆုံးတွေ့ခဲ့ရပြီးတော့အဲဒီလေယာဉ်ကလေယာဉ်မှုဟာလေလေယာဉ်ကနေပြီးတော့အရေးပေါ်ခုံချထွက်ခွာတာကိုတခြားသူတွေမတွေ့ရဘူးလို့အစိုးရထုတ်ပြန်ကြမှာပြောထားပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီမှာအမေရိကန်ပြည်ထောင်စုရဲ့လူခွင့်ဆိုင်ရာပြန်လည်သုံးသပ်မှုလုပ်နေတာမှာတည်တံချမှတ်တာတွေရဲတွေရဲ့အင်အားအလွန်ကျွံသုံးမှုနိုင်ငံတော်လုံခြုံရေးဆိုင်ရာနှိုးဆော်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်တာဝန်ရှိသူတွေဟာဒီကနေ့တနင်္လာနေ့မှာဂျနီဗာမှာဖြည့်ရှင်းနေရပါတယ်။လက်နက်ပါတဲ့လူမဲအမျိုးသားတွေတည်ဆုံရမှုမှာရဲတွေပါဝင်ပတ်သက်နေတဲ့မကြသေးခင်ကဖြစ်ပွားခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်တရားရေးဌာနအရာရှိ James Cardogan ကပြည်သူ့အခွင့်အရေးကောင်းကောင်းထိန်းသိမ်းနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့အခုတက်ပို့ပြီးလှုံ့ဆော်ရမယ်လို့ပြောပါရယ်အမေရိကန်ပြည်ထောင်စုမှာတည်တံပေးတာနဲ့ပတ်သက်ပြီးတော့အများကစိတ်ဝင်စားနေကြပြီးဒီလိုတည်တံပေးနေတာတွေကိုပယ်ဖျက်ဖို့နိုင်ငံတွေကတောင်းဆိုနေကြသလို အနည်းဆုံးတော့ညာရေးချိုးတဲ့တဲ့သူတွေကိုတည်တံပေးရတယ်မဟုတ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့လှုပ်ဆောင်ဖို့တိုက်တွန်းပြောဆိုနေကြပါတယ်ရွှေပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးမေးခွန်းတွေမေးတဲ့အခါမှာဒီလုပ်သားတွေရဲ့ရပိုင်ခွင့်တွေကိုပေးဖို့လုပ်တဲ့နေရာမှာကလေးလုပ်အားအသုံးမချဖို့အပါဝင်ရွှေပြောင်းလုပ်သားတွေရဲ့ရပိုင်ခွင့်တွေကိုကာကွယ်ဖို့အတက်နိုင်ဆုံးနီလန်းမျိုးစုံနဲ့လှုပ်ဆောင်မယ်လို့ကတိပြုခဲ့ပါတယ်ဒါပြင် CIA ရဲ့စစ်စင်းမင်းများရာမှာတုံးတဲ့နီးတွေကျူဘာကဂွန်နာနာမိုဘေးအကျဉ်းစခန်းမှာဆက်ပြီးဖမ်းဆီးထားမှုတွေအမေရိကန်ရဲ့မောင်းသူမဲ့ drone ယာဉ်နဲ့တိုက်ခိုက်မှုတွေနဲ့အတူ NSC အမျိုးသားလုံခြုံရေးဌာနကထောက်လန်းမှုတွေနဲ့ပတ်သက်ပြီးတော့လည်းအမေရိကန်အရာရှိတွေဟာဒီကနေ့အစည်းအဝေးမှာဖိကြားဖို့ရှိပါတယ်ခင်ဗျာ
ပြည်သူသမား Francois Hollande ဟာတင်းငရီနဲ့ညပိုင်းမှာကျူဘာနိုင်ငံကိုရောက်ရှိလာခဲ့ပြီးတော့ဒါဟာပြည်သူနိုင်ငံခေါင်းဆောင်တူ Communist ကျူဘာကိုပထမအဦးဆုံးချိန်လာရောက်တာဖြစ်ပါတယ်သမား Hollande ကကျူဘာကိုလာတဲ့ပထမဦးဆုံးပြင်သစ်နိုင်ငံရဲ့သမ္မတတယောက်အနေနဲ့အများကြီးစိတ်လှုပ်ရှားရသလိုအနောက်နိုင်ငံကပထမဦးဆုံးသမ္မတတယောက်အနေနဲ့ကျူဘာနိုင်ငံပြန်လည်ပွင့်လင်းလာချိန်မှာအခုလိုဆက်ဆံမှုဟာထူးခြားတဲ့ဖော်ပြချက်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်။တလောကပဲ Vatican မှာပုပ်ယဟန်မင်းကြီး Francis နဲ့တွေ့ဆုံတဲ့ခီးအပါဝင်အီတလီနိုင်ငံကနေပြန်လာတဲ့ကျူဘာသမ္မတ Raúl Castro နဲ့ Mr. Hollande ဒီကနေ့တင်းလာနေမှာတွေ့ဆုံမှုအစီအစဉ်ထားပါတယ်။ကျူဘာသမ္မတမစ္စတာကက်စထရိုနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကနှစ်နိုင်ငံကြားစစ်အေးခေတ်ကာလခါတိမှုတွေနဲ့ဆယ်စုနဲ့ငါးစုကျော်ဆက်ဆံရေးပြတ်တောက်နေခဲ့တာတွေကိုအဆုံးသတ်ကြောင်းကြေညာခဲ့တဲ့အချိန်ကစပြီးတော့အခုမစ္စတာအိုလန်ရဲ့ကျူဘာခီးစဉ်ဟာအနောက်နိုင်ငံကခေါင်းဆောင်တဦးပထမဆုံးအချိန်လာရောက်တဲ့ခီးစဉ်ဖြစ်ပါတယ်။အမေရိကန်လိုပြင်သစ်ကကျူဘာအပေါ်မှာကုန်သွယ်ရေးပိတ်ဆို့အရေးယူမှုတွေချမှတ်ထားတာမရှိသလိုနှစ်နိုင်ငံကြားမှာအပြန်အလှန်ကုန်သွယ်မှုပမာဏဒေါ်လာတန်ပေါင်း400နီးပါးရှိပါတယ်။ Caribbean ကျွန်းနိုင်ငံ၅ခုကိုသွားရောက်နေတဲ့မစ္စတာအိုလန်ရဲ့ခီးစဉ်ဟာကျူဘာနိုင်ငံမှာနောက်ဆုံးအဆုံးသတ်တာဖြစ်ပါတယ်ရှင်။
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ွေကနေတလနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ရေပြင်မှာလေတစင်းနဲ့လိုက်ပါလာတဲ့ရင်းညာ1400ကျော်ကိုတလနေမှာကယ်တင်ရမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေနေ့ကတော့လူပေါင်း600လောက်ဟာသစ်သားလေကြီး20နဲ့အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကမ်းရိုးတန်းကိုရောက်လာခဲ့တာပါ။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့အဲ့ဒီရွှေပြောင်းရောက်လာသူတွေဟာသူတို့ကိုမလေးရှားကမ်းရိုးတန်းမှာရောက်နေတယ်လို့လိမ်ပြောတာခံရပြီးအင်ဒိုနီးရှားကမ်းခြေကိုရေကူးသွားဖို့ပြောဆိုတာခံခဲ့ရတယ်လို့အင်ဒိုနီးရှားအရာရှိတဦးကပြောပါတယ်။တရင်ထုတ်ပြန်ရေးဌာနရဲ့အဆိုအရသူတို့ဟာမြန်မာနိုင်ငံကမွတ်စလင်တွေဖြစ်တယ်လို့အာချေးဒေသရှာဖွေရေးနဲ့ကယ်ဆယ်ရေးအေဂျင်စီပြောခွင့်ရကပြောပါတယ်။ဘီဘီဆိုင်ရာရွှေပြောင်းနေထိုင်သူများဆိုင်ရာအကူအညီပေးအဖွဲ့ IOM ကတော့ဒီထဲမှာဘင်္ဂလားဒေ့ရှ်ကလူတွေလည်းပါတယ်လို့ဆိုပါတယ်သူတို့ဟာသတင်းပတ်များစွာလေပေါ်မှာနေခဲ့ရတယ်လို့ဒုက္ခသည်တို့ကပြောပါတယ်။ဒီနေ့ပထမ3လအတွင်းအခုလိုလေနဲ့ထွက်ပြေးကြတဲ့ရွန်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ကမန်ဂျီ2500လောက်ရှိပြီးတော့ဒါဟာပြီးခဲ့တဲ့2014ခုနှစ်ကထက်အရေးအတွက်နှစ်ဆပိုများလာတာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကူအညီပေးရေးအဖွဲ့ UNHCR ကပြောပါတယ်ခင်ဗျာ
မြောက်ကိုရီးယားရင်ငုတ်တင်မောပေါ်ကနေပယ်ရင်းတဲ့ဒုံးကြီးစမ်းသပ်ပြစ်ခတ်တဲ့ပုံမှာဆိုရင်ကြောင့်တောင်ကိုရီးယားကထုတ်ဖော်ပြောဆိုသွားပါတယ်။ဒီကိစ္စကတကယ်အလေးထားရမယ့်အမတန်စိတ်ပူစရာကိစ္စရဖြစ်တယ်ဆိုပြီးတော့ဒီလက်နဲ့စမ်းသပ်မှုတွေဆက်မလုပ်ဖို့မြောက်ကိုရီးယားကိုတောင်ကိုရီးယားကတိုက်တွန်းပါတယ်။မြောက်ကိုရီးယားကတော့သူတို့ဒီပယ်ရင်းတဲ့ဒုံးကြီးကိုအအောင်မြင်မြင်စမ်းသပ်ပြစ်ခတ်ခဲ့တယ်လို့စနေနေ့ကကြေညာခဲ့ပေမဲ့လည်းဘယ်နေ့ဘယ်အချိန်ဘယ်နေရာကနေပြစ်ခတ်တယ်ဘလောက်အကွာအဝေးထိရောက်နိုင်တဲ့ဒုံးကြီးကိုပြစ်ခတ်တယ်ဆိုတာဘာမှပြောမသွားခဲ့ပါဘူး။တုံးတဲ့သူတွေကတော့မြောက်ကိုရီးယားရဲ့ရင်ငုတ်တင်မော်ရီဟာခင့်မမီတော့ဘူးလို့ပြောနေကြပါတယ်ရှင်
။စင်ကာပူနိုင်ငံမှာဆယ်ကျော်သက်အရွယ်ဘလော့ဂါတဦးနဲ့တရားလွတ်လပ်တဲ့သတင်းအင်တာနက်ဆာမျက်နှာတစ်ခုကိုဆိုရကဖမ်းဆီးအရေးယူလိုက်တဲ့အတွက်စင်ကာပူနိုင်ငံရဲ့လွတ်လပ်စွာပြောဆိုခွင့်အကန့်အသတ်နဲ့လာမယ့်ရွေးကောက်ပွဲပေါ်မှာအာရုံစိုက်လာနေကြပါတယ်။စင်ကာပူနိုင်ငံကိုစတင်တည်ထောင်ခဲ့တဲ့ခေါင်းဆောင်ကြီးလီကွမ်ယူကွယ်လွန်ပြီး9ရက်အကြာမှာအသက်16နှစ်အရွယ်အေမိုစီကလီကွန်ယူတည်ဆုံတာနဲ့ပတ်သက်ပြီးဝန်သာအာရငေါတော်တော်ပြောထားတာကို YouTube Internet စာမျက်နှာကအနေဖော်ပြခဲ့ပါတယ်။အဲ့ဒီဗီဒီယိုကိုစင်ကာပူမှာလူပေါင်းတသန်းကျော်လောက်ကြည့်ရှုခဲ့ပြီးတဲ့နောက်ရီကိုအာနာပိုင်တွေကဖမ်းဆီးလိုက်ပြီးညဉ့်ညမ်းတဲ့ရုပ်ပုံတွေထုတ်လွှင့်မှုလူတဦးတယောက်ရဲ့ဘာသာရေးအရာဖြစ်စေလူမျိုးရေးအရာဖြစ်စေနာကျင်ထိခိုက်အောင်ယူရချက်ရှိရှိလုပ်ခဲ့တဲ့အမှုတွေနဲ့တရားစွဲဆိုထားပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအေးတန်နာကျော်တို့တင်ပြပေးခဲ့တာပါရှင်။
အခုအရင်ဆုံးတင်ဆက်ပေးမယ့်သတင်းလွှာကတော့လှေစည်းပြေးဒုက္ခသည်တွေရဲ့အရေးပါ။အင်ဒိုနီးရှားနဲ့မလေးရှားကံရိုးတန်းကိုတနင်္ဂနွေနေ့ကနေစလို့လှေစည်းပြေးဒုက္ခသည်တွေရေချောင်းကနေနောက်ပင်လယ်ကနေကယ်တင်မိတာရောစုစုပေါင်းအရေးအတွက်က2000ကျော်သွားပါပြီ။ရိုဟင်ညာဒုက္ခသည်တွေကိုထိုင်းနိုင်ငံကိုတရားမဝင်ခိုးသွင်းနေတဲ့ဒုစရိုက်ခိုင်းတွေကိုထိုင်းနိုင်ငံဘက်ကနှိမ်နှင်းနေတဲ့နောက်အခုလိုမျိုးဒီရိုဟင်ညာဒုက္ခသည်တွေအစုလိုက်အပြုံလိုက်အင်ဒိုနီးရှားဘက်ကိုရောက်လာကြတာပါ။ VOA သတင်းတော့ Steve Harman သတင်းပေးပို့ထားတာကိုမရေးတန်တာကျော်ပြောပြပေးပါရှင်။
အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ရေပြင်မှာလှေလေးစင်းနဲ့လိုက်ပါလာတဲ့ရိုဟင်ဂျာ1400ကျော်ကိုတနင်္လာနေ့မှာကယ်တင်ရမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပထမနေ့ကတော့လူပေါင်း600လောက်ဟာတစ်သားလေကြီး20နဲ့အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကမ်းရိုးတန်းကိုရောက်လာတာပါ။အမျိုးသမီးနဲ့ကလေးတွေပါဝင်တဲ့အဲ့ဒီရွှေပြောင်းရောက်လာသူတွေဟာသူတို့မလေးရှားကမ်းရိုးတန်းကိုရောက်နေတယ်လို့လိန်ပြောခံရပြီးတော့ကမ်းခြေကိုရောက်သွားဖို့သူတို့ကိုပြောခဲ့တယ်လို့အင်ဒိုနီးရှားအရာရှိတယောက်ကပြန်ပြောပြပါပါတယ်။အဲ့ဒီသူတွေထဲမှာတချို့ကဖြားနာနေပြီးတော့တချို့ကတော့အစာပြက်ပြီးတော့အင်အားချိနဲ့နေလို့သူတို့ကိုဆေးကုပေးနေရပါတယ်။သူတို့အုပ်စုဟာပင်လယ်ထဲမှာနှစ်လကြာခဲ့တယ်လို့အာချေးပြည်နယ်မြောက်ပိုင်းကဗလီတစ်ခုကိုရောင်းနေတဲ့လှေစည်းပြေးဒုက္ခသည်မိုဟာမက်ဂျူနက်ကပြောပါတယ်။ဒီတော့ဒီမှာလူပေါင်း900ကျော်လိုက်ပါလာတယ်လို့ပြောပြီးတော့သူတို့ဘဲကိုသွားပြီးတော့ဘာလို့ကြလဲဆိုတဲ့သတင်းထောက်တွေရဲ့မိကွန်းကိုတော့မလေးရှားမှာပတ်စံသွားရှာမလို့လို့သူကအဖြေပေးသွားပါတယ်။မလေးရှားကတော့သူတို့ရဲ့လွန်ကဝီအပန်းဖြေကျွန်းမှာဒုက္ခတဲ့တထောင်ကျော်ကိုကင်တွယ်နေရတယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်။ဒီရွှေပြောင်းလာသူတွေကိုအကူအညီပေးဖို့အတွက် IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်မှုအဖွဲ့ကဝန်ထမ်းတွေအင်ဒိုနီးရှားကိုဒီကနေ့ရောက်ရှိမယ်လို့ IOM ရဲ့ပြောခွင့်ရသူဂျိုးလာရီက VOA ကိုပြောသွားပါတယ်
။ People are brought in, registered, given accommodation, food, water, medical attention if they need it.
ဘယ်လိုခေါ်လာပြီးတော့စီးနင်းသွင်းတဲ့နေထိုင်စရာ၊စားသောက်စရာ၊စီးဝါတွေကိုအာဏာပိုင်တွေနဲ့ပေါင်းပြီးတော့ကျွန်တော်တို့စီစဉ်ပေးပါတယ်။ကျွန်တော်တို့အပိုင်းကလုပ်ပေးနိုင်တာကိုအစိုးရကမေးပါတယ်။
စီအိုချိုရဲ့အောက်မှာရှိနေတဲ့ထိုင်းနိုင်ငံမှာလူသေးလောင်းတွေအများကြီးစုပုံနှုတ်ထားတာတွေကိုနိုင်ငံတောင်ပိုင်းမှာရှာတွေ့ခဲ့ရပြီးတဲ့နောက်အစိုးရကရိုဟင်ညာလူမှောက်ခိုးကူးမှုကိုဒီလကစပြီးတော့တိုက်ဖျက်နေတာပါ။အနည်းဆုံးယာယီကာလမှာလှုပ်ဆောင်နေအောင်မဲ့ဒီနှိမ့်နှင်းမှုကြောင့်လူမှောက်ခိုးသမားတွေရိုဟင်ညာတွေနဲ့ကန့်ကွက်လာလို့မရဘူးလို့ IOM ရဲ့ပြောခွင့်ရသူမစ္စတာလာရီကပဲပြောပါတယ်။
With all the attention on the camp situation in Thailand over the last couple of days and weeks.
တလောကပဲတည်လာရတဲ့ဒီစခန်းတွေရဲ့အခြေအနေကိုအားလုံးအာရုံစိုက်နေကြတယ်ဆိုတော့ထိုင်းမှာလောလောဆယ်တော့လူတွေခိုးဝင်လို့ရမှာမဟုတ်ပါဘူး
။တရားဝင်အဲ့လိုပြောင်းရွှေ့လာသူတွေကိုထိန်းသိမ်းထားတဲ့စခန်းတွေကိုတောထူတဲ့နေရာတွေမှာဆက်ပြီးတော့ရှာဖွေနေသေးပဲလို့ထိုင်းစစ်တပ်အကြီးအကဲကသတင်းထောက်တွေကိုတနင်္လာနေ့မှာပဲပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံမှာနေထိုင်ကြတဲ့ရိုဟင်ဂျာတွေဟာကမ္ဘာမှာနှိပ်ခွတ်မှုအကြုံရဆုံးသူတွေဖြစ်တယ်လို့ကုလသမဂ္ဂကယူဆထားပါဗုဒ္ဓဘာသာကြီးဆိုးတဲ့မြန်မာနိုင်ငံမှာတော့ရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာရှိနေခဲ့ပေမဲ့သူတို့ကိုဘင်္ဂလားဒေ့ရှ်ကတရားမဝင်လာရောက်နေသူတွေလို့လူများကသတ်မှတ်ထားပါတယ်သူတို့ဟာအခုနှစ်ပိုင်းနေအတွင်းမှာဘာသာရေးပြိပက္ခတွေကြောင့်အများအပြားကလှေစီးပြီးတော့တခြားနိုင်ငံတွေကိုထွက်ပြေးကြတာဖြစ်ပါတယ်မွတ်စလင်အများစုရှိတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုရောက်ဖို့အတွက်ရခိုင်ပြည်နယ်ဘက်ကထွက်ပြေးလာကြသူတွေအတွက်ထိုင်းဟာကြားစခန်းဖြစ်ပါတယ်။ဒါပေမဲ့ထိုင်းကလူမှောက်ခိုးသမားတွေကရိုဟင်ဂျာတွေကိုအနိုင်ကျင့်ပြီးတော့သူတို့လွတ်မြောက်ခြင်းရင်ပတ်စံတွေထပ်ပေးဖို့တောင်းတယ်လို့တချို့ကတော့မလေးရှားမှာအကျွေးနဲ့ရောင်းစားတာပါ။အခုလိုမျိုးထိုင်းကနှိမ်နင်းနေလို့ထောင်ချီတဲ့လေစီဖြည့်ရိုဟင်ဂျာတွေပင်လယ်ထဲမှာခဏခဏလှေတွေနဲ့ရှိနေသေးပဲဖြစ်မယ်လို့ရိုဟင်ဂျာအရေးကြိုးပမ်းတဲ့ The Arrogant Project အဖွဲ့က Chris Lawa ကအခုလိုပြောပါတယ
် I'm interested to see how many will start landing. I think there should be at least 7000 in my opinion.
ဒီနေ့ရောက်ထားရောက်လာမလဲဆိုတာစိတ်ဝင်စားစရာပါ။အနည်းဆုံးနောက်ထပ် 9000 လောက်ရောက်အောင်မယ်လို့ကျွန်မထင်တယ်လေ။ဒါပေမဲ့အားလုံးရောက်မလာပဲတချို့တွေလည်းပြန်လှည့်သွားနိုင်တယ်။ကျွန်မစောင့်ကြည့်နေပါတယ်။
ကမန်းကြီးရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်2000ကျော်လောက်ဟာဒီနှစ်ပထမ3လပတ်မှာကိုလှေစီးပြေးခဲ့ကြပြီးတော့2014အဲ့အချိန်မှာတော့ဒီရေအတွက်ထက်နှစ်ဆလောက်ထွက်ပြေးခဲ့ကြရင်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များအဖွဲ့ကပြောပါတယ်ရှင့်
မရေးတနာကြောင့်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကတုံ့ပြန်ချက်ကိုလည်းတစ်ဆက်တည်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေလှေစီးပြီးတော့ရွှေပြောင်းလာကြသူ1000ကျော်တို့ကိုဒီကနေ့မှလည်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကကယ်တင်လိုက်ရပါတယ်။နိုင်ငံမဲ့ရိုဟင်ဂျာတို့အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ပင်လယ်ပြင်မှာရှိနေအောင်မယ်လို့ယူဆရပြီးတော့အင်ဒိုနီးရှားအစိုးရဘက်ကဆက်ပြီးတော့ရှာဖွေနေပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေပါတယ်လို့နိုင်ငံတကာသတင်းတွေကပြောဆိုနေပေမဲ့ အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကတော့အင်ဒိုနီးရှားအစိုးရဘက်ကတရားဝင်အကြောင်းကြားမလာသေးတဲ့အတွက်မြန်မာနိုင်ငံသားတွေဟုတ်မဟုတ်ဆိုတာကိုအတိမပြုနိုင်သေးဘူးလို့ပြောဆိုပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလှေစီးထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်900ကျော်တို့မနေ့တနင်္ဂနွေနေ့တုန်းကအင်ဒိုနီးရှားနိုင်ငံမြောက်ပိုင်းအချှေးပြည်နယ်စီကိုကန့်ကွက်လာခဲ့ပြီးနောက်တနေ့ဒီကနေ့မှလည်းရိုဟင်ဂျာမွတ်စလင်400ကျော်တို့ကိုအင်ဒိုနီးရှားကထပ်မံကဲတင်လိုက်ရပါတယ်။တစ်ချိန်တည်းမှာပဲမလေးရှားနိုင်ငံလန်ကာဝီကျွန်းမှာလည်းလှေစီးပြေးရိုဟင်ဂျာမွတ်စလင်1000ကျော်ဆက်ရောက်လာတယ်လို့မလေးရှားရဲတို့ကပြောပါတယ်။မလေးရှားနိုင်ငံစီကိုဥတီထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်1000နီးပါးတို့ကအင်ဒိုနီးရှားနိုင်ငံအချှေးပြည်နယ်တဲကိုရောက်သွားတာလည်းဖြစ်ပါတယ်။အင်ဒိုနီးရှားကိုရောက်ရှိလာသူတွေကတော့အချှေးခရိုင်ဆန်နူဒွန်းမြို့ကဗလီတစ်ခုမှခေတ္တခိုလုံစရာပေးထားပြီးလမ်းနယ်ချီပင်လယ်ကိုဖြတ်လာရသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုကိုလည်းအင်ဒိုနီးရှားအစိုးရကပေးထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့သတင်းတွေမှာဖော်ပြနေကြတာနဲ့ပတ်သက်ပြီးအင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံဟာတန်မှုဥကျော်စိုးသိန်းကတော့အခုအင်ဒိုနီးရှားကိုရောက်ရှိလာသူတွေနဲ့ပတ်သက်ပြီးအင်ဒိုနီးရှားအစိုးရဘက်ကရောအပြည်ပြည်ဆိုင်ရာရွှေ့ပြောင်းအလုပ်သမားရေးရာအဖွဲ့ IWN ဘက်ကရောအကြောင်းကြားလာတာမရှိသေးတဲ့အကြောင်းပြောပါတယ်
။တန်ယုံနဲ့လောလောဆယ်အခုတိတော့ဘာမှမသိရသေးဘူးခင်ဗျ။ဟိုနေဗီကအကြောင်းကြားတာတို့ဟိုဟိုလောက်ဝကအကြောင်းကြားတာတို့အဲ့ဒါတွေဘာမှလည်းမရှိသေးဘူးခင်ဗျ။မြန်မာလို့သိကြတဲ့ဗာညာမိတယ်ဗာညာဆိုရင်ကျွန်တော်တို့စီဟိုအဲ့ဟိုဟိုအင်ဒိုနီးရှားရေတပ်ကဖြစ်ဖြစ်အဲ့ဟိုအင်ဒိုနီးရှားဟိုလာဝကာဖြစ်ဖြစ်အင်ဒိုနီးရှားရဲရဖြစ်ဖြစ်တဖို့ဖွဲ့ရတော့ကျွန်တော်တို့စီကိုအကြောင်းကြားပါတယ်။ IWN ကဘာမှဘယ်မှအကြောင်းမကြားသေးဘူးခင်ဗျ
။အင်ဒိုနီးရှားအစိုးရဘက်ကတရားဝင်အကြောင်းကြားလာတဲ့အချိန်မှာမြန်မာနိုင်ငံကဟုတ်မဟုတ်ဆိုတာကိုတန်ယုံဘက်ကစစ်ဆေးမယ်လို့လည်းတန်မှုဥကျော်စိုးသိန်းကပြောပါတယ်
။ပုံမှန်ရတော့ကျွန်တော်တို့သွားပြီးတော့အဲ့ verification form ပေါ့နော်အဲ့ဒါတွေသွားပြီးတော့ဖြည့်တယ်သူတို့ interview တွေအဲ့ဒါတွေတော့ရှိပါတယ်။အခုကကျွန်တော်တို့ဘာမှဟိုသတင်းမရသေးဘူးလေ။မြန်မာနိုင်ငံသားလို့ယူဆတဲ့ဘာညာဆိုပြီးတော့အကြောင်းကြားရင်တော့ကျွန်တော်တို့ကအဲ့သွားပြီးတော့အဲ့တို့ form နေဖြည့်ခိုင်းနေဖြည့်ပြီးတော့အဲ့ဒါတွေကိုကျွန်တော်ဟိုမြန်မာနိုင်ငံလူဝင်မှုကြည်ကြရေးပေါ့နော်နောက်ဘက်ကဟိုအဲ့ form လေးတွေပို့ပြီးတော့ဟိုမြန်မာနိုင်ငံသားမှန်စစ်ဖို့ပါညာအဲ့လိုဆက်လုပ်ပေးပါတယ
်အခုမလေးရှားနိုင်ငံကိုဥတီထွက်ပြေးလာကြပြီးအင်ဒိုနီးရှားစီကိုရောက်လာကြတဲ့လှေစီးပြေးရိုဟင်ဂျာတအုပ်ကတော့သူတို့ဟာပင်လယ်ပြင်ကိုနှစ်လကျော်ဖြတ်ခဲ့ရတယ်လို့ပြောပါတယ်ဒါပေမဲ့လည်းမြန်မာအစိုးရဘက်ကရိုဟင်ဂျာကိုမြန်မာတိုင်းရင်းသားမျိုးနွယ်အဖြစ်အသိမှတ်ပြုမထားပါကြောင်းနှစ်ပေါင်းများစွာကတည်းကနိုင်ငံတွင်းကနေလှေစီးထွက်ပြေးနေကြတဲ့ရိုဟင်ဂျာအရေးဟာအခုချိန်ထိဖြည့်ရှင်းနိုင်ခြင်းမရှိသေးပါဘူးရိုဟင်ဂျာအဖြစ်ပြောဆိုနေကြသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုကူးပြောင်းနေထိုင်ကြတဲ့ဘင်္ဂါလီတွေသာဖြစ်တယ်လို့မြန်မာအစိုးရဘက်ကပြောဆိုနေတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းရိုဟင်ဂျာတို့ဟာမြန်မာဘက်ကဖြစ်တယ်လို့ပြောဆိုပြီးနိုင်ငံတွင်းမှာရိုဟင်ဂျာတို့ကိုဒုက္ခသည်စခန်းဖွင့်လက်ခံပေးထားတာဖြစ်ပါတယ်။ဖိနှိပ်မှုအလို့အကန့်ရှားပါးမှုတွေကနေလွတ်မြောက်ရေးလှေစီးထွက်ပြေးကြတဲ့ရိုဟင်ဂျာအရေးအတွက်ဟာဒီနှစ်ပထမ3လအတွင်းခန့်မှန်းခြေ 2,000 ခွဲနီးပါးရှိနေပြီးဒီရေးအတွက်ဟာပြီးခဲ့တဲ့2014ခုနှစ်ပထမ3လအတွင်းထွက်ပြေးကြတဲ့အရေးအတွက်ရဲ့နှစ်ဆဖြစ်လာတာလို့လဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေကိုအကူအညီတွေပေးဖို့နဲ့နိုင်ငံသားအဖြစ်အသိအမှတ်ပြုတဲ့နေရာမှာခွဲခြားဆက်ဆံတာတွေမလုပ်ဖို့ကိုလည်းဒီနှစ်အစောပိုင်းတုန်းကကျင်းပခဲ့တဲ့ဒုတိယအကြိမ်အမေရိကန်မြန်မာလူ့အခွင့်အရေးဆွေးနွေးပွဲမှာလည်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလင်နော့စကီကမြန်မာအစိုးရကိုတိုက်တွန်းခဲ့သေးတာဖြစ်ပါတယ်ရှင်
။မတ်တင်ဂီထိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကယားပြည်နယ်တွင်းကသတင်းတပုတ်တင်ပြပေးခြင်းပါတယ်။ကယားပြည်နယ်ကအပြစ်ခတ်ရက်စဲရေးအဖွဲ့တစ်ခုဖြစ်တဲ့ KNPP ကရင်နီအမျိုးသားတွတ်တက်ရေးပါတီကလက်နက်ကင်ပြီးတော့နယ်လှည့်စီယုံရေးဆင်းတဲ့အခြေအနေကြောင့်ဒေသတွင်းမှာတင်းမာမှုတွေဖြစ်ခဲ့ပြီးတော့ဒီကိစ္စကို KNPP နဲ့ကယားပြည်နယ်အစိုးရတို့တွေ့ဆုံဖြေရှင်းနေကြပါတယ် KNPP ဘက်ကတော့ဒါဟာသူတို့လုံရိုးလုံစင်သွာလာတာဖြစ်ပေမဲ့အစိုးရဘက်ကတော့လက်နက်ကင်သွာလာမှုကိုကန့်သတ်လိုတဲ့သဘောရှိပါတယ်စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့ကိုနိုင်ကွန်းအိမ်ပြောပြပေးပါရှင
်ဟုတ်ကဲ့ပါမြန်မာအစိုးရနဲ့ပြည်ရဆဲထားတဲ့ကရင်နီမျိုးရာတွတ်တက်ရေးပါတီ KNPP အဖွဲ့အနေနဲ့ကယားပြည်နယ်ရှားတော်မြို့နယ်တွင်နယ်လှည့်စီယုံရေးဆင်းမှုကယားပြည်နယ်ဆိုးရွားဖွဲ့နယ်ဆွေးနွေးခဲ့ရမှာအောက်ခြေပိုင်းညှိနှိုင်းမှုသဘောတူညီချက်တွေရရှိခဲ့ပေမဲ့လည်းခရီးစဉ်ကိစ္စကိုတော့ကကကြီးကိုတင်ပြသွားရအောင်မယ်လို့ပြည်နယ်ဆိုးရွားကနေပြောဆိုခဲ့ကြောင်း KNPP တွင်းမှုဦးအောင်စမ်းမြစ်ကအခုလိုပြောပါတယ
်သူတို့ပထမဦးဆုံးကျွန်တော်ညီရတာအဲဒီ state conference ကတော့သူတို့သဘောတူလိုက်ပြီအဲ့ဒါကြတော့သဘောတူလိုက်ပြီနှစ်ချက်ပေါ့အဲဒီကျွန်တော်ညီရစီယုံရေးကိစ္စကတော့သူကအပေါ်တည်အောင်မှာပေါ့တကယ်လို့သူတို့ကမှာ KNPP ကစီရင်သွားမယ်ဆိုလို့ရှိရင်လည်းသူတို့ရဲ့ရဲတွေနောက်မှသူတို့ရဲ့စီးဝင်ထားနေပေါ့အ ရပါလိုက်ပါခြင်းနဲ့သူတို့ကပြန် propose လုပ်တယ်။သွားခွင့်ရှိမရှိရတာသူတို့ကကကြည့်ပြန်မြင်တင်ပြအောင်ပါ
။အထူးသဖြင့် KMBB တပ်ဖွဲ့ဝင်အား200လောက်ဟာလက်နက်ပြည်စုံနဲ့ရှာတော်မျိုးနဲ့တွင်လှည့်လည်စီယုံရီခကြီးတွားရမှာအခက်အခဲဖြစ်နေတဲ့အခြေအနေကြောင့်အဖွဲ့ခွဲပြီးတွားနိုင်ဖို့ KMBB ဘက်ကတောင်းဆိုခဲ့တယ်လို့လည်းဦးအောင်စံမြင့်ကအခုလိုဆက်ပြောပါတယ်။
KMBB ကတော့အခုကသူတို့တောင်းဆိုတာလေငယ်လို့စစ်ကြောင်အဲ့လိုမျိုးသွားလို့မရရင်တော့မှအုပ်စုနဲ့ခွဲပြီးသွားလိုက်မှာပေါ့သူတို့တောင်းပြတာကလုံခြုံရေးအများများတယ်ပေါ့စစ်ကြောင်မှာလုံခြုံရေးအများများတယ်ဆိုတော့ KMBB ကတော့လုံခြုံရေးအားကိုခွဲပြီးသွားတဲ့ပုံစံမျိုးပေါ့တုံခုလောက်သွားမှာပေါ့
မေလ9ရက်နေ့တုန်းက KMBB ကုစလဲတွင်နဲ့ကရပြည်နယ်ဆိုရဖွဲ့တို့ကနေလွိုင်ကော်မျိုးအထွေထွေအုပ်ချုပ်ရေးမှူးရုံးခန်းမှမှတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးဆွေးနွေးတင်ပြချက်တွေကိုနောက်သတင်းပတ်မှအဆုံးဖြတ်ပေးနိုင်မယ်လို့ယူဆကြောင်း KMBB သွေးမှူးဦးအောင်စမြင့်ကပြောပါတယ်။ကရပြည်နယ်ဆိုရအနေနဲ့ KMBB နယ်လှစီယုံရေးခီးစဉ်အတွက်တပ်ဆိုင်ရာရဲတပ်ဖွဲ့တချို့နဲ့ကျန်းမာရေးဝန်ထမ်းတွေကိုတပါးတည်းထည့်ပေးသွားဖို့သဘောတူညီခဲ့ပေမဲ့လည်းခီးစဉ်ကိစ္စကိုတော့တမတော်ကကကြီးကနေခွေပြူချက်ရမှအကောင့်ထဲပေါ်နိုင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့မေလဆန်းတို့ကဒီရင်နေမျိုးရာတိုးတက်ရေးပါတီ KMBB ဘက်ကအင်အား200လောက်ဟာလက်နက်ကင်ဆောင်ပြီးတော့ကြားပြင်းနဲ့ရှာတော်မျိုးနဲ့တွင်နယ်လက်စီယုံရေးကိစ္စဆောင်ရွက်ဖို့တန်လွေမြင့်အနောက်ဘက်ချမ်းကိုဖျက်ကူးလာတဲ့ပုံမှာကြားပြင်းနဲ့ဆိုရဖွဲ့နဲ့ဒေသခံမြန်မာစစ်သားတို့ကနေခွေမပြုတ်ကြောင်းပြောဆိုခဲ့ပါတယ်။ဒါအပြင်စစ်ရင်အားနဲ့စီယုံရေးလုပ်ငန်းစဉ်လှုပ်ဆောင်ရမှာစစ်ပွဲများထပ်မံဖြစ်ပွားမှာကိုဒေသခံပြည်သူတွေကစိုးရိမ်နေကြတယ်လို့လည်းမေလ6ရက်နေ့ထုတ်အစိုးရသတင်းစာချုပ်မှာဖော်ပြထားပါတယ်။အစိုးရရဲ့ထုတ်ပြန်ချက်ပေါ် KMBB သူဝင်မှုဦးအောင်စံမြင့်ကအခုလိုပြောပါတယ်
။အဲ့ဒါကတော့သူတို့တပင်ကပြောတာဗျ။ဘာသာရေးအဲ့ဒီနယ်မြေတွေက KMBB ကသွားနေကြနယ်မြေတွေပဲလေဗျာ။ဒါပေမဲ့အခုက KMBB သွားတဲ့နေရာကိုသူတို့ကကတ်လာတာလေ။သူတို့ကကတ်လာတဲ့အခါကျတော့အဲ့ဒါကိုသူရွာသားတွေကဆိုရင်က KMBB ကြောက်မဟုတ်ဘူး။သူတို့ကတ်လာလို့ဆိုရင်ကလေ။အဲ့ဒါပြောင်းပြန်ဖြစ်နေတယ်အဲ့ဒီ propaganda ကနော်
။ကြားပြည်နယ်ဒေသခံတွေအနေနဲ့ကတော့အစိုးရနဲ့ကရင်နေမျိုးရာတိုးတက်ရေးပါတီတို့ကြားစစ်ရေးသိမ်းမှမှုဖြစ်ပွားလာမှာကိုစိုးရိမ်တယ်လို့ဒေသခံကိုတဲရယ်ကပြောပါတယ်
။ KPP ကဒီသူရဲ့အနေနဲ့ကိုဒီလိုခီးထွက်ပြီးမှဟိုရေးဆင်းနေဆိုတဲ့ဟာဒီကဒီနေ့ဒီကရင်ကျွန်တော်သွားလေးသွားထားရှိတယ်လို့တော့အဲ့လိုပြောပါတယ်။ဒီလိုအစိုးရလည်းခုပြုနေတယ်သူတို့လည်းနှစ်ထက်စလောက်ကဟိုသိမ်းမှနေတဲ့အနေအထားမှာရှိနေတဲ့ခါကျွန်တော်ကအဆပါနော်ဒီတစ်ခါလို့သူတရားတော်များများတော်စုရကြတယ်ဒီလိုပြတိမသိမ်းမှနေနေဆိုလို့ရှိရင်ကျပြတော့တိခါကြမယ်ဆိုရင်ကျွန်တော်တို့ပြည်သူလူထုအနေနဲ့အနိုင်ကြီးခိုင်းနေမှာမရှိနိုင်တယ်ပေါ့နော
်။ကရင်နေမျိုးရာတိုးတက်ရေးပါတီ KMPP ဟာ2012ခုနှစ်မှာအစိုးရနဲ့ပြည်ရခဲ့တဲ့အဖွဲ့ဖြစ်ပါတယ်။အပြည့်ရပြီးနောက်ပိုင်း KMBB ကတာဝန်ရှိသူတွေဟာကရပြည်နယ်အတွင်းမှာငင်းချရေးလုပ်ငန်းစဉ်တွေကိုနယ်လက်ရှင်းလင်းရမှာတော့လွတ်လပ်စွာသွားလာခွင့်ရှိနေရကနေအခုလိုသားမြစ်ပိတ်ပင်ခြင်းခံခဲ့ရတာလည်းဖြစ်ပါတယ်။ကရင်နေမျိုးရာတိုးတက်ရေးပါတီ KMBB ဟာတိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့ UNFC ကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပညာရေးဥပဒေပြုပြင်ပြောင်းလဲဖို့လှုပ်ရှားနေတဲ့ဒေါက်တာသိန်းလွင်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်သတင်းတင်ပြပေးချင်ပါတယ်အမေရိကန်ပြည်ထောင်စုမှာပညာသင်တက်မြောက်လာတဲ့မြန်မာလူမျိုးတွေအနေနဲ့မြန်မာနိုင်ငံရဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးမှာပါဝင်ကူညီကြပါလို့ NNER ကိုဦးဆောင်နေတဲ့ဒေါက်တာသိန်းလွင်ကသူ့ရဲ့အမေရိကန်ခီးစဉ်မှာပြောဆိုလိုက်ပါတယ်မတ်အင်ဂျင်နိုင်ပြောပြပေးပါရှင
်ဆေးရကြခီးစဉ်ဖြစ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကိုဦးဆောင်နေသူဒေါက်တာသိန်းလွင်ကသူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အခုလိုပြောပါတယ
်။ဒီမှာနားတဲ့အကြောင်းကတော့ကျွန်တော်တို့အမေရိကန်နိုင်ငံမှာရှိတဲ့ဟိုမြန်မာနိုင်ငံသားတွေလေသူတို့ကဟိုအကြောင်းသားတွေရဲ့ပညာရေးလှုပ်ရှားမှုကိုသူတို့ထောက်ခံကြတယ်။ဒီအကြောင်းသားတွေဘက်ကစာနာတယ်။အဲ့တော့ဒီမှာရှိတဲ့မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပြီးတော့ကျွန်တော်တို့ပညာရေးပြုပြင်ပြောင်းလဲမှုတွေဆောင်ရွက်တဲ့လုပ်ငန်းတွေအခက်အခဲတွေပြင်ပြပြီးတော့အကြံဉာဏ်တွေယူရှင်လုပ်ပါတယ်။ကျွန်တော်တို့ဗမာနိုင်ငံသားတွေကအမေရိကန်မှာရောက်နေတယ်။အမေရိကန်တက်သူတွေမှာတက်ရောက်ပြီးတော့ပညာသင်ပွဲတွေပါတွေရနေကြတော့ဒီဘက်ကဤပညာတွေရထားတယ်လေ။ဆိုတော့သူတို့ရဲ့ဤပညာတွေကကျွန်တော်တို့နိုင်ငံပညာရေးပြုပြင်ပြောင်းလဲမှုမှာပြန်လဲအသုံးပြုနိုင်ဖို့ပေါ့အဲ့ဒါတွေကျွန်တော်တိုင်ပင်နေတာပါ
။ဆရာအနေနဲ့ဒီခီးစဉ်ကနေပြီးတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးမှာဘလောက်ထိအရေးပါမလဲလို့ယူဆထားတယ်ရှင်။
အရေးပါမှုကတော့ကျွန်တော်တို့ပြည်ပရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေကမြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုမှာပါဝင်ကူညီဖို့ပေါ့ဒီမိုစီနီလန်းကြတဲ့ပညာရေးတွေကိုလက်တွေ့ဒီမှာလေ့လာတည်ယူနေတဲ့သူတွေကိုယ်တိုင်ပါဝင်ဆောင်ရွက်ပေးဖို့ပေါ့အဲ့ဒါအဲ့ဒီအတွက်ကျွန်တော်တို့ဒီအစည်းအဝေးကအကျိုးရှိပါတယ်နယူးယောက်မှာတော့ဒီဆရာကြီးမောင်ဆန်းကြီးတို့ဒေါက်တာမီမီတို့လည်းတွေ့တယ်နယူးယောက်မှာနေထိုင်တဲ့ဗမာတိုင်ဝမ်နဲ့လည်းတွေ့ပါတယ်အဲ့တော့ကျွန်တော်တို့ထိုက်ခဲတွေတင်ပြတော့သူတို့မရှင်းတဲ့အချက်လက်တွေမေးတယ်နောက်သူတို့ က်ကကျောင်းသားတွေကိုအားပေးတယ်ဘယ်လိုကူညီရမလဲပေါ့ကူညီနိုင်မယ်နိမ့်နေလေပြောပါတယ်တွေ့ခဲ့တယ်နောက်အော်ဘာနီခေါ်တဲ့ဒီနယူးယောက်ပြည်နယ်ရဲ့အမျိုးသမီးမာလေးကျတော့အရိယာဗမာပြည်နယ်ပြည်ဆောင်ခဲ့တယ်ဒီနေ့ဘာဖဲလို့ကတော့ဒီနေ့အားတဲ့လူတွေပေါ့ဒါပြလာပြီးတော့ကျွန်တော်တို့ရှင်းပြတယ်အခုရှင်းပြနေတုန်းပါပဲခင်ဗ
ျအခုလိုဒေါက်တာသိန်းလွင်နဲ့တွေ့ဆုံပွဲကနေမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပညာရေးစနစ်အခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ရောက်မြန်မာတွေအနေနဲ့ဘလို့ကူညီဆောင်ရွက်တင်တယ်လဲဆိုတဲ့နီလန်းတွေတွေ့မြင်လာခဲ့တယ်လို့မနေ့ကတွေ့ဆုံပွဲကျင်းပတဲ့ဘာဖလိုမြို့ကကိုမင်းနိုင်ကပြောပါတယ
်အများကြီးကြိုးစီတယ်ကျွန်တော်တို့အပေါ်ရန်သိထားပြီးတော့တရင်းနေမှာမီဒီယာတွေမှာဖတ်ရတော့သိထားရတာတကယ်ကိုဥဆုံးကောမဒီတရားရဲ့ပြောပြတဲ့အချက်တွေကိုကျွန်တော်တို့နားထောင်လိုက်ခြင်းအဖြစ်အများကြီးသိပင်သိထားကြတယ်ပို့သိလိုက်ရတယ်ပို့ပြီးတော့လေးလေးနက်နက်နဲ့အဒီအနာဂတ်ယူဇက်တိတိပညာရေးသူပြင်ပြောင်းလဲမှုမဖြစ်မနေဘူးလုပ်ဖို့လုပ်ရမယ်ဆိုတဲ့အချက်တွေကျွန်တော်တို့ပုံပြီးပြလိုက်ရတယ်နောက်တစ်ချက်ကဆရာပြောထားတဲ့အချက်တွေကိုခြေခံပြီးတော့ကျွန်တော်တို့တွေလည်းပဲတက်နိုင်တဲ့ဘက်ကတက်နိုင်စွမ်းတဲ့ဘက်ကနေပေါင်းစုံနဲ့ဝိုင်းဝန်းစ조사ကြရမယ်ဆိုတဲ့အသည့်တွေကျွန်တော်တို့ရလိုက်တယ
်ဒေါက်တာသိန်းလွင်ဟာမကြခင်ရပိုင်းတွင်ဝါရှင်တန်ဒီစီမြို့တော်မှာလည်းမြန်မာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအပါအဝင်ကျောင်းသားတွေတောင်းဆိုထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပညာရှင်တွေစုစည်းဖွဲ့စည်းထားတဲ့ NNER ကကျောင်းသားတွေကိုဤပညာပိုင်းဆိုင်ရာအကူအညီပေးနေတာဖြစ်ပါရဲ့ရှင
်သောတာရှင်များရှင်အရင်ဆိုရှယ်လစ်အစိုးရလက်ထက်မှာရောစစ်အစိုးရလက်ထက်မှာပါမြန်မာနိုင်ငံရဲ့အထက်တန်းပညာရေးစနစ်ကိုအမျိုးမျိုးစမ်းသပ်ပြင်ဆင်ခဲ့တာတွေကြောင့်ကျောင်းသားတွေအတွက်ရောပညာရေးစနစ်ကိုပါထိခိုက်စေတယ်လို့ဝေဖန်မှုတွေရှိခဲ့ပါတယ်။ပညာရေးဥပဒေမူကြမ်းပြင်ဆင်ချက်ကိုဥပဒေအဖြစ်အတည်ဖြစ်လာဖို့စောင့်နေတဲ့အခုချိန်မှာတော့တက္ကသိုလ်ကောလိပ်တွေရဲ့တီးခြားလွတ်လပ်ခွင့်ကိစ္စကိုပြောဆိုနေကြသလိုအထက်တန်းပညာရေးစနစ်ကိုဘလို့ပုံစံအကောင်အထည်ဖော်မလဲဆိုတာမိဘဆရာတွေအကြားစိုးရိမ်မကင်းဖြစ်မှုတွေရှိပါတယ်။အထက်တန်းပညာရေးစနစ်နဲ့ပတ်သက်လို့မိဘဆရာကျွမ်းကျင်သူပညာရှင်တွေရဲ့အမြင်ဘယ်လိုရှိပါသလဲအခုအင်္ဂါနေ့ညပိုင်းဓာတ်ရလေလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်ဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့အမြင်ကိုယ့်မေးခွန်းတွေကိုလည်းကြိုပေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823555ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင်။ VOA ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုရနိုင်တလဲပြောပြပေးပါရှင
်။ American သမ္မတဘရက်အိုဘားမားအင်ရှင်ဖြစ်အခုသတင်းပတ်အတွင်းလက်ခံကျင်းပသွားမယ့် American Arab ထိပ်သီးဆွေးနွေးပွဲကို Saudi Arabia ဘီယန်ဆာမန်တက်ရောက်မှာမဟုတ်ပဲအင်ဂျီရောမှာပြုလုပ်ဖို့စီစဉ်ထားတဲ့အစည်းအဝေးကိုလည်းဖျက်လိုက်တယ်လို့ဆော်ဒီနိုင်ငံသားဝန်ကြီး Adele L. Jubeh ကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုဗုဒ္ဓနေ့မှာစတင်မှာဖြစ်ပြီးတော့ပင်လယ်ခွေ့ပူပေါင်းဆောင်ရွက်မှုကောင်စီအဖွဲ့ဝင်6နိုင်ငံကကိုယ်စားလှယ်တွေအင်ဂျီရောမှာတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်အဲဒီနောက်တော့သမ္မတဥပမာအနာယူပန်းဖြေတဲ့ Camp Davis ခန်းမှာဆော်ဒီနေ့မှာဆက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအမေရိကန်ပြည်ထောင်စုရဲ့လူခွင့်ဆိုင်ရာပြန်လည်သုံးသပ်မှုလုပ်နေရမှာတည်တံ့ချမှတ်မှုရဲရဲအားလုံးကြုံသုံးမှုနိုင်ငံတော်လုံခြုံရေးဆိုင်ရာနှိုးဆော်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်တာဝန်ရှိသူတွေဟာဒီကနေ့တင်လာနေမှာဇနီးဘာမှာဖြစ်ရှင်းနေရပါတယ်။အင်ဒိုနီးရှားနဲ့မလေးရှားကမ်းလွန်ရေးပြည်မှာ40နဲ့လိုက်ပါလာတဲ့ရန်ဂျာ1400ကျော်ကိုတင်လာနေမှာကယ်တင်ရမိတယ်လို့တာဝန်ရှိသူတွေကပြောလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကဒေါခင်မျိုးသက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ဒီညအစီအစဉ်မှုကကျွန်မစုမမအခုရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲ VOA ရဲ့နေ့စဉ် TV သတင်းလောအစီအစဉ်ကို Asia Sub 7 ဂျိုရူကနေတိုက်ရိုက်ကြည့်ရှုနိုင်တယ်ဆိုတာသောတာရှင်တွေကိုသတင်းကောင်းပါပြစီရှင်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.